ဇာမက်2020ခုနှစ်အတွက်ဆိုးရွားသုံးစရိတ် 4.9 ထရီလီယံဒေါ်လာသုံးဆွဲသွားမယ်။အဲ့ဒီမှာနေဆက်တဲ့တိုင်းကာယံမှုအတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတဲ့ဒေါ်လာ 8.6 ဘီလီယံနဲ့ပါဝင်တယ်လို့အင်ဂျီတော်ကမေးတော့ကပဲပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတွင်းတရားမဝင်နေဆက်ကနေပြီးတော့ဝင်ရောက်လာနေကြတဲ့တပ်သမားတွေကိုဖြေရှင်းရေးမက္ကဆီကိုနေဆက်မှာတိုင်းကာယံမယ်ဆိုပြီးတော့အသုံးစရိတ်ချပေးဖို့သမ္မတဒေါ်နယ်ထရမ့်ကဖွတ်တော်ကိုတောက်လျှောက်တောင်းဆိုနေတာပါ။သမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်မှုဟာလာမယ့်လတွေအတွင်း3နှစ်ရှိလာတော့မှာပါ။ဒီချိန်မှာနေဆက်တိုင်းကာယံရေးအသုံးပြုရဖို့ကိစ္စကလွတ်တော်မှတ်တည်နဲ့အင်ပီရိုကြားတိုက်ပွဲတစ်ခုဖြစ်လာနေပါတယ်။ဒီမိုကရက်ပါတီရဲ့အဓိကကြားတဲ့လွတ်တော်မှတ်တည်ကတော့နေဆက်တိုင်းကာယံရေးအသုံးပြုချပေးဖို့ကိစ္စကိုချက်ချင်းပဲကန့်ကွက်ကြပါလေ။သမ္မတရဲ့အစိုးရအသုံးပြုအစီအစဉ်ထဲမှာ73စိတ်ကို900ခန်းလုံးတိုးမြင့်ပြီးအရက်ဖက်အသုံးစိတ်တွေကို900ခန်းလုံးလျှော့ချသွားမယ်လို့ဆိုပါတယ်။ဒီနှစ်အတွင်း73စိတ် 955 ဘီလီယံဒေါ်လာကနေပြီးတော့ 950 ဘီလီယံထိတိုးမြင့်သွားဖို့ရှိနေတာပါ။